မလေးရှားဝန်ကြီးချုပ်မူဟိုင်ဒင်ယာစင်ကိုဖြုတ်ချပြီးတော့အစိုးရတည်တည့်ရဖွဲ့စည်းနိုင်မဲ့ခိုင်မာတဲ့အထောက်အထားတွေမလေးရှားပြည်နဲ့အင်္ဂါနဲ့တွဲဆုံချိန်မှာတင်ပြခဲ့တယ်လို့အထိုက်ခံကောင်းဆောင်အန်ဝါအီဘရာဟင်ကပြောပါတယ်။သူ့အပေါ်လွှတ်တော်အမတ်120ကျော်တို့ထောက်ခံထားတယ်ဆိုတော့ယုံကြည်လက်ခံနိုင်လောက်တဲ့ခိုင်မာတဲ့အသက်တွေအထောက်အထားတွေကိုပြည်နဲ့နန်းတော်မှာတနာယီပါတွဲဆုံချိန်မှာတင်ပြခဲ့တယ်လို့အန်ဝါကပြောပါတယ်။ဒီတက်တဲ့တွေကြောင့်ဝန်ကြီးချုပ်မူဟိုင်ဒင်ကိုဖြုတ်ချဖို့ဖြစ်လာနိုင်ခြင်းရှိပါတယ်။ပြင်ကတော့ဆုံးဖြတ်ချက်မချခင်အခြားပါတီကောင်ဆောင်တွေနဲ့တိုင်ပင်ပြီးဖွဲ့စည်းပုံအခြေခံဥပဒေပါပြဋ္ဌာန်းချက်အရလုပ်ကိုင်းသွားမယ်လို့ဂတိပြုပြောဆိုခဲ့တယ်လို့လည်းအစ္စရာဟင်ကပြောပါတယ်။အသေးစိတ်အချက်အလက်တွေကိုအစ္စရာဟင်ကပြောဆိုခဲ့ခြင်းမရှိပေမဲ့ပြင်ဖက်ကအထောက်အထားတွေကိုလေ့လာသုံးသပ်ဖို့အချိန်ပေးကြပါလို့မလေးရှားပြည်သူတွေကိုတိုက်တွန်းခဲ့တာပါ။ထောက်ခံမှုအများစုမရတော့တဲ့ဝန်ကြီးချုပ်မိုဟိုင်ဒင်ယာစင်အနေနဲ့နှုတ်ထွက်မှတင်တော်လိမ့်မယ်လို့လည်းအစ္စရာဟင်ကကွာလာလမ်ပူမြို့ကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာပါ။လွှတ်တော်အမအများစုရဲ့ထောက်ခံမှုနဲ့မတ်လမှာဝန်ကြီးချုပ်ဖြစ်လာတဲ့မိုဟိုင်ဒင်ကတော့ထောက်ခံမှုအများစုဆုံးရှုံးသွားပြီဆိုတော့အတိုက်ခံကောင်းဆောင်အစ္စရာဟင်ရဲ့ပြောဆိုချက်ကိုပယ်ချခဲ့ပါတယ်